ပြင်သစ်နိုင်ငံမှာတော့အစိုးရကပင်စင်ယူနိုင်တဲ့အသက်ကိုနှစ်နှစ်သက်တမ်းတိုးလိုက်လို့ဆန္ဒပြမှုတွေဆက်ရှိနေတာကြောင့်ဗြိတိန်ဘုရင်ပြင်သစ်ကိုတွားမဲ့ခီးစဉ်ကိုရွှေ့ဆိုင်းလိုက်ရပါတယ်။ပြည်သူအများကကန့်ကွက်နေတဲ့ကြားကပဲပင်စင်ယူနိုင်တဲ့အသက်ကို62နှစ်ကနေ64နှစ်အထိတိုးဖို့ပြင်သစ်လွှတ်တော်မှာမဲမခွဲပဲနဲ့ဖွဲ့စည်းပုံလုပ်ပိုင်ခွင့်နဲ့အစိုးရကအတည်ပြုလိုက်ပြီးတဲ့နောက်မှာတော့နိုင်ငံတဝန်းဆန္ဒပြမှုတွေကအကျယ်ကျယ်ပြန့်ပြန့်ပြန်ပြီးတော့ဖြစ်နေပါတယ်။လာမယ့်တနင်္ဂနွေနေ့မတ်လ26ရက်နေ့ကနေဗုဒ္ဓဖူးနေ့မတ်လ29ရက်နေ့အထိဗြိတိန်နိုင်ငံရဲ့တတိယမြောက်ချားလ်စ်ဘုရင်ပြင်သစ်ကိုလာရောက်ဖို့အစီအစဉ်ရှိပေမဲ့အခုလိုမျိုးပြင်သစ်မှာဖြစ်နေတဲ့အခြေအနေတွေကြောင့်သမ္မတမက်ခရွန်ရဲ့တောင်းဆိုမှုအရာခီးစဉ်ကိုရွှေ့ဆိုင်းလိုက်တယ်လို့ပြင်သစ်သမ္မတအင်တော်အလီဇေနန်းတော်ကဒီကနေ့တောက်ကြနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ချားလ်စ်ဘုရင်နဲ့ပြင်သစ်သမ္မတမက်ခရွန်တို့ဒီကနေ့မနက်ပိုင်းမှာတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပြီးတဲ့နောက်မှာတော့ခီးစဉ်ရွှေ့ဆိုင်းရေးကိုပြင်သစ်ရောဗြိတိန်ကပါသဘောတူခဲ့တယ်လို့အလီဇေနန်းတော်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။တတိယမြောက်ချားလ်စ်ဘုရင်နန်းတက်လာခဲ့ပြီးတဲ့နောက်မှာပထမဆုံးနိုင်ငံသားခီးစဉ်ဖြစ်နေပြင်သစ်နဲ့ဂျာမနီကိုတွားဖို့စီစဉ်ထားတာဖြစ်ပါတယ်။ဂျာမနီကိုတော့အစီအစဉ်တိုင်းတွားရောက်မှာဖြစ်ပါတယ်။ဗြိတိန်ဘုရင်ပြင်သစ်နိုင်ငံကိုလာလည်နိုင်ရေးကိုလည်းအမြန်ဆုံးပြန်ပြီးတော့ကြိုးစားမယ်လို့ပြင်သစ်သမ္မတရုံးကပြောပါတယ်။ဂျာသာဘရီနီကပြင်သစ်နိုင်ငံတဝန်ဆန္ဒပြမှုတွေအတွင်းမှာတော့ဆန္ဒပြသူတွေနဲ့ရဲတွေကြားပါရီမျိုးတော်အပါအဝင်ထိတ်တန့်ရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်။ဆန္ဒပြသူ450ကျော်ကိုလည်းရဲကဖမ်းဆီးထားပါတယ်ရှင်။